ေဖော်ဝါရီလ16ရက်တနင်္ဂနွေနေ့မှာလည်လာသွားမယ့်ဥပုသ္စာဖြစ်သင်ငန်းဆိုင်ခေါင်းစဉ်ကတော့တတဝါ၄ခေါင်ဖြစ်ပါတယ်။ဒန်ရီလနဂရကျန်ခန်းကြီးခုနှစ်ကိုကြည့်လိုက်တဲ့အခါမှာဖျားရှင်အနေနဲ့ဒန်ရီလကိုပြတဲ့ယူပါယုံကိုတွေ့ရမှာဖြစ်ပါတယ်။အဲ့ဒီယူပါယုံထဲမှာအကောင့်၄ခေါင်ပါရှိတာကိုတွေ့ရမှာပဲဖြစ်ပါတယ်။ဒန်ရီလကိုပြခဲ့တဲ့တာရဲ့ရဲ့ဆက်ဆက်ပုံကတော့နေဘုတ်ကနေစာမင်းကြီးအိမ်မက်တဲ့ရုပ်တုနဲ့ပတ်သက်နေပါတယ်။သို့တော့ပို့ပြီးတော့အသေးစိတ်ကြတဲ့တိုင်းနိုင်ငံတွေရဲ့အကြောင်းကိုယူပါယုံမှာဖော်ပြပေးခဲ့ပါတယ်။အဲ့ဒီမတန့်ရှင်းတဲ့တာရဲ့သတ္တဝါတွေဟာဖျားကိုမကိုးကွယ်တဲ့နိုင်ငံတွေနဲ့ပုံဆောင်နေခြင်းကတော့အလွန်စိတ်ဝင်စားဖွယ်ကောင်းလာပါတယ်။တာရဲ့အလုံးဟာမတန့်ရှင်းတဲ့အကောင်တွေဖြစ်ပါတယ်။ဒိန်လကိုတိုင်ကနေအဲ့ဒီတရိတ်ဆန်အကောင်တွေကိုသတ္တဝါလို့တင်စားခေါ်ဝေါ်ပါတယ်။ဒါကြောင့်တရိတ်ဆန်တွေဟာတာမန်မဟုတ်ဘဲနဲ့နိုင်ငံတနိုင်ငံတိုင်းပြည်တပြည်ကိုကိုးစားပြုတဲ့ဝိသေသလက္ခဏာတွေဖြစ်ကြောင်းသိရှိနိုင်ပါတယ်။ချင်းသိကိုတော့ဘာဗလုန်တိုင်းပြည်ကိုပုံဆောင်ခိုင်းနှိုင်းထားပါတယ်။အဲ့လိုပုံဆောင်ထားခြင်းဟာအလွန်တင့်လျော်ပါတယ်။နန်းတော်ရဲ့နေရံတွေပေါ်မှာအတောင်ပါတဲ့ချင်းသစ်ပုံတွေကိုဘာဗလုန်လူမျိုးတွေဟာရေးဆွဲချဲ့တတ်ထားလက်ရှိပါတယ်။ယူပါယုံမှာဒိန်လမြင်ရတဲ့အတောင်ရှိတဲ့ချင်းသစ်ဟာကိုခန္ဓာကိုလူသားမတက်ထသလိုအတောင်နဲ့ဆွဲထုနိုင်ဖို့နဲ့လူရဲ့အသိဉာဏ်နှလုံးသားကဲ့သို့ဖြစ်မယ်လို့ပုံဆောင်ပါတယ်။အဲ့ဒီအတိုင်းပဲဘာဗလုန်အင်ပါယာဟာမိမိရဲ့ရှင်ဘုရင်တွေအုပ်စိုးမှုအောက်မှာရှိနေခဲ့ပါတယ်။နောက်တတဝါတကောင်ကတော့ဝန်ဖြစ်ပါတယ်။ဝန်ကိုမီဒိုပါရှန်တိုင်းပြည်ကိုပုံဆောင်ပါတယ်။လက်တစ်ဖက်ထောက်ပြီးတော့ပခုံးတစ်ဖက်နဲ့တစ်ဖက်နှိမ့်ရက်နေခြင်းဟာဆိုရင်မေဒီလူမျိုးနဲ့ပါရှန်လူမျိုးနှစ်မျိုးအပြန်ရှိလာခဲ့တော်လည်းပဲပါရှန်ကပို့ပြီးတော့အင်အားတောက်တင်းသွားတဲ့အကြောင်းပုံဆောင်ပါတယ်။ဝန်ရဲ့နှုတ်မှာကြိုက်ထားတဲ့နယူးသုံးချောင်းရဲ့အဓိပ္ပာယ်ကတော့မီဒိုပါရှန်ရဲ့တိုက်ခိုက်အောင်မြင်ခဲ့တဲ့နိုင်ငံသုံးနိုင်ငံကိုပုံဆောင်ပါတယ်။လေဒီယာ၊ဘာဗလုန်၊အီဂျစ်တို့ဖြစ်ပါတယ်။နောက်တတဝါတကောင်ကတော့ဂျက်သစ်ဖြစ်ပါတယ်။အလွန်လင်မြန်တဲ့တာရဲ့တတဝါတကောင်ဖြစ်ပါတယ်။ဂျက်သစ်ကိုအလက်ဇန်ဒရာပြင်ဥဆောင်တဲ့ဂရိဟီလီတာတိုင်းပြည်ကိုပုံဆောင်ပါတယ်။အတောင်လေးဘက်ဟာလည်းပဲအလက်ဇန်ဒရာဘုရင်ရဲ့စစ်တိုက်ခြင်းလျင်မြန်မှုကိုပုံဆောင်ပါတယ်။နှစ်အနည်းငယ်အတွင်းမှာပဲကဘာကြီးတစ်ခုလုံးသူ့ရဲ့လက်အောက်အုပ်ချုပ်မှုအတွင်းမှာကြောက်ရောက်သွားခဲ့ပါတယ်။နောက်ထပ်တတဝါတကောင်ကတော့ရုပ်ကြမ်းပြီးတော့ကြောက်မက်ဖွယ်ကောင်းတဲ့ตาရဲဖြစ်ပါတယ်။ရှေ့ကနေထွက်ပေါ်ခဲ့တဲ့တရိတ်ဆန်တွေရဲ့ရုပ်လက္ခဏာကိုဘယ်တတဝါဖြစ်တဲ့အကြောင်းသတ်မှတ်နိုင်တော်လဲပဲ။အခုဒီချိန်ပေါ်လာတဲ့တတဝါကိုဘယ်ตาရဲနဲ့သတ်မှတ်ဖို့ကခက်နေပါတယ်။ထူးခြားတဲ့တတဝါကြီးဖြစ်ပြီးတော့ตาရဲအပေါင်းမှာမရှိဘူးတဲ့မမြင်ဘူးတဲ့တတဝါตาရဲကြီးဖြစ်ပါတယ်။ပထမပိုင်းตาရဲတွေကိုချင်းသိနဲ့တူတယ်၊ဝန်နဲ့တူတယ်၊ဂျသိနဲ့တူတယ်စသဖြင့်မှတ်လို့ရပါတယ်အခုမှတော့ဂျိုးတွေနဲ့ပါလာတဲ့တာရဲကိုကြည့်ရတာကရက်ဆက်ကြမ်းကြုတ်မှုတွေကိုရှေ့ပိုင်းကနေထွက်လာခဲ့တဲ့တာရဲတွေထက်လုံးမဲ့ဟန်ပုံနေပါတယ်ဒါကြောင့်ဖျားမရှိတဲ့ရိုမန်အင်ပါယာထူထောင်လာခြင်းနဲ့ပုံဆောင်ရမယ်ဆိုရင်အလွန်ကိုက်ညီနေပါတယ်အောင်မြင်မှုတွေစင်ကဲစင်ကဲရရှိပြီးတော့ကဘာတစ်ခုလုံးကိုမိမိရဲ့ခြေအောက်မှာချပြီးတော့နင်းထားနိုင်ခဲ့ပါတယ်နှစ်ထောင်ပေါင်းများစွာကြာမြင့်ခဲ့တဲ့လူသမိုင်းကြီးဟာဖြစ်တည်ပြပြရွယ်လျားပြီးတော့ကြိုတင်ဟောထားတဲ့အတိုင်းတက်သွေးမတိန်ပြည့်စုံခဲ့တာတွေ့ရပါတယ်။ဒိန်လနဂတိကျန်ခန်းကြီးခုနှစ်မှာဖော်ပြတဲ့တရဝါလေးကောင်ရဲ့အကြောင်းကိုကျွန်တော်တို့လေ့လာလိုက်ခြင်းအပြင်အရာခတ်သိန်းဟာဖျားရှင်ရဲ့အစီအစဉ်ထဲမှာပဲရှိတယ်။ဖျားရှင်ဟာဆိုလို့ရှိရင်အုပ်ဆိုးတော်မူတယ်ဆိုတာကိုသိစေဖို့အတွက်တနင်္ဂနွေနေ့ဥပုသ္စာဖြစ်သင်ငန်းစာကဖော်ပြပေးထားပါတယ်။